စစ်ကောင်စီအဖွဲ့နဲ့ဆက်သွယ်ရှိတဲ့ဆိုပြီးချင်းပြည်နယ်ဟာခါမြို့နယ်စုခွားမြို့ကကတ်တလစ်ဖုံးတော်ကြီးတစ်ပါးနဲ့တင်းအုပ်ဆရာတော်တစ်ပါးကိုဟာခါCDFအဖွဲ့ကဖမ်းဆီးထိန်းသိမ်းထားတာဒီကနေ့အထိပြန်လည်လွတ်မြောက်လာခြင်းမရှိသေးပါဘူးဟာခါCDFအဖွဲ့ပြန်ကြားရေးတာဝန်ရှိသူတွေကတော့စစ်ဆေးမေးမြန်းပြီးပြန်လွတ်ပေးမယ်လို့ပြောပါတယ်ဒီကြောင့်အပြည့်စုံVOA သတင်းတော့နိုင် န်းစည်းထိန်းသိမ်းထားတယ်လို့စူခွားမြို့ခံလူကပြောပါတယ
်။ CDF ကခဏထိန်းထားတဲ့ဘောပေါ့နော်။ဒါနဲ့ဒီစစ်တောင်စီနဲ့ဥပတ်တဲလို့ဆိုမှခဏထိန်းသိမ်းထားတဲ့ဘောပါပဲ။နှစ်ယောက်ပြကျွန်တော်ဒီဖာသာနဲ့ပါစတာပေါ့နော်။ကက်သလစ်ဖာသာကပါနဲ့ဒီပါစတာတယောက်ပေါ့။အဲလောလောဆယ်တော့မလို့တည်ဘူး
။ဖန်ခံထားရတဲ့ကက်သလစ်ပါရာကြီးခေါင်းဆောင်လူဟာဇူလိုင်လ26ရက်တနင်္လာနေ့ကစုခွားကနေဟာကမြို့ကိုပါရာကြီးစီဝေးတခုတက်ရောက်ဖို့တွားမှာအဆက်တွေပြတ်တော့သွားပြီးနောက်ပိုင်းမှာ CDF ဖွဲ့ကနေဖမ်းဆီးထိန်းသိမ်းထားတယ်လို့သတင်းထွက်လာတာပါ။ဟာကစီတဲ့အဖွဲ့ပြန်ကြားရေးတာဝန်ရှိသူတို့ကတော့ဖမ်းဆီးတာမဟုတ်ပဲစစ်ဆေးမေးမြန်းဖို့ခေါ်လာတာဆိုပြီးပြောပါတယ်
ဒီဟာကျွန်တော်တို့ထိန်းသိမ်းထားတယ်လို့ကျွန်တော်တို့ခေါ်တာမဟုတ်ဘူးတော့ဒါမေးမြန်းတာရှိပါမယ်ပြီးတော့မေးမြန်းနေဆင်ပါပဲကျွန်တော်တို့ဒီထိန်းသိမ်းထားတာမဟုတ်ဘူးကနတာဟိုမင်းမြင့်တဲ့ဘုအရှင်ပြင်းပြင်းသွားမှာပါအ
ဲ့ဒီကက်သရစ်ပါရာကြီးခေါင်းဆောင်လူဟာစစ်ကောင်စီနဲ့ဆက်ဆက်ရှိလို့ CDF ကထိန်းသိမ်းထားတယ်လို့မြို့ခံတွေကပြောပေမဲ့ CDF ပြန်ကြားရေးတာဝန်ခံကတော့ဘာကြောက်ခေါ်ထားတယ်ဘာကူမင်းမြင့်နေတယ်ဆိုတာရှင်းရှင်းလင်းလင်းမပြောခဲ့တယ်လို့ဘယ်တော့ပြန်လွတ်ပေးမယ်ဆိုတာကိုလည်းအတိအကျမပြောခဲ့ပါဘူးပြီးခဲ့တဲ့မေလ၁၀ရက်နေ့ကစုခွားမြို့ရဲစခန်းကို CDF ဖွဲ့ကဝင်သိမ်းမိရှုဖျက်ဆီးခဲ့ပြီးနောက်မေလ31ရက်နေ့နဲ့စွန်လ3ရက်နေ့တွေမှာစစ်ကောင်စီတပ်နဲ့ဟာကာစီတပ်တို့တိုက်ပွဲဖြစ်ပွားပြီးစုခွားမြို့ပါဝင်ဟာကာမတူပြေကြကာလန်နဘီချေးရွာဆေးရွာကျော်လာကဒေသခံတွေတော်တဲ့ထွက်ပြေးသိမ်းချောင်နေကြရပါတယ်ဒီစစ်ချောင်တွေခုချိန်ထိနေရမပြန်နိုင်သေးဘူးလို့စုခွားမြို့အကူအညီပေးဖွဲ့ဝင်တို့ကပြောပါတယ
်တိုက်ပွဲဖြစ်တဲ့စုခွားမြို့ကရောမှာဖြစ်ရတာကဖြစ်ပြရစစ်တပ်ခတ်နေရှိအရင်ဒီ CDF တွေနဲ့အဲ့ကက်ကမ်းမှုဖြစ်ပြီးခရနဲ့ဖြစ်ပြရပေါ့ကျောကြော်လည်းပြန်လာလာလေးရှိရဲတချို့ကြော်လည်းမလုံချုံတော့တော်တဲ့မှာနေပူလုံချုံနေတယ်ဒီပြန်မလာလေးရှိရပေါ့ခုချိန်မှာတော့တက်ခတ်မှုပြင်ရှိရောက်ကနေကြောက်လို့ပြန်မလာကြသေးဘူးပေါ့အဲ့ချစ်သေးရှောင်းနေတော့ကျွန်တော်ထောက်ပြန်တော့ပြန်ရတဲ့တနေရာမတူကြတချို့တနေရာတချို့နေရာတချို့နေရာကျတော့300လောက်ရှိရင်နေရာပေါ်တာပေါင်းဝင်မှာနော်အလုံးဖန်တလန်ဖက်တကြောဆိုရင်တော့ထောင်ကတန်းရှိတယ်ချစ်သေးဒုက္ခအဲ့လိုတော်နေပုံနဲ့လည်းပေါ့နော်
ချင်းပြည်နယ်ဟာကာမြို့မှာစစ်အာဏာရှင်စန့်ကျင်ရေးဇာနာပြပွဲတွေတွင်ဖမ်းဆီးခံရသူအယောက်60လောက်ကိုမေလ2ရက်နေ့နောက်ဆုံးသားပြီးပြန်လွတ်မပေးရင်စစ်ရေးနဲ့တိုက်ခိုက်သွားမယ်လို့ CDF ဖွဲ့ကကြေညာခဲ့ပြီးနောက်ပိုင်းမေလ4ရက်5ရက်နေ့မှာစစ်ကောင်စီတပ်တွေကို CDF ဖွဲ့တွေကနေစိုက်ပြီးတိုက်ခိုက်ခဲ့တာပါဇူလိုင်လ28ရက်နေ့ကလည်းကံပက်လက်နဲ့မင်တာမြို့နယ်ကြားစစ်ကောင်စီတပ်ဖွဲ့နဲ့ CDF ဖွဲ့တွေတိုက်ပွဲဖြစ်တာကြောင့်အနီးနိုင်ကျေးရွာဆေးရွာလောက်ကလူကြီး900ဝန်းကျင်စစ်ဘေးသိမ်းရှောင်နေကြရပြီးနေရာမပြောင်းနိုင်ကြသေးပါဘူးချင်းမြင့်နယ်မင်းသက်သန္တလန်မတူပီကံပလက်ဟာကာမြို့နယ်တွေမှာစစ်အာဏာရှင်စန့်ကျင်ရေးဆန္ဒပြပွဲတွေကိုစစ်တပ်နဲ့ရဲကအကြမ်းဖက်ဖြိုခွဲဖမ်းဆီးတာတွေရှိခဲ့ပြီးနောက်ပိုင်းမှာဒေသခံတွေကကာကွယ်ရေးအဖွဲ့တွေဖွဲ့ပြီးပြန်တိုက်ခိုက်လာကြတာဖြစ်ပါတယ်ခင်ဗျာ